ဟုတ်တော်တော်ရေးမောင်ခင်ဗျဒီကနေ့ဆရာတို့တိုင်းသား၅ပါတီညှိနှိုင်းဆွေးနွေးပွဲလုပ်တယ်သိရလို့ပါအဓိကကဘာပါလဲခင်ဗျ
အဓိကကတော့သူတို့ပြင်နိုင်ငံရေးအယုံကြည်ချက်ကြောင့်နော်အကျဉ်းချခံနေကြတဲ့ပုဂ္ဂိုလ်တွေပေါ်မှာနိုင်ငံတော်ကဆွတ်ပေးတဲ့အတိုင်းသားရှိမယ်ကျွန်တော်တို့ညှို့မှန်းတဲ့လောက်နော်မဆွတ်ပေးနိုင်သေးတဲ့သူတို့ရဲ့အတိုင်းသားတွေရှိမယ်အဲ့တော့ကျွန်တော်တို့ကနိုင်ငံရေးကျုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့ဥက္ကဋ္ဌဦးတို့ဦးမင်းကိုနိုင်တို့အပါဝင်နော်ဒါပုဂ္ဂိုလ်တွေသွတ်ပေးဖို့ကျွန်တော်တို့တောင်းဆိုရဲနော်ဒါတောင်းဆိုချက်တွေလည်းပါနိုင်ပါတယ်ပါဖို့လည်းစီစဉ်ရှိပါတယ်အဲ့ဒါကိုတော့ working committee ကတရားစလုံးစီစဉ်ရေးနေပါတယ
်โอเคဆရာအဲ့ဒီတော့ဒီဆရာတို့အရင်တော့ကဒီတိုင်းသား၅ပါတီကဒီဟိုအပြည့်ခန့်ငြိမ်းချမ်းရေးကိစ္စတွေရောဒီနိုင်ငံရေးအကျဉ်းသားကိစ္စတွေရောတောင်းဆိုခဲ့တာအခုအချိန်မှာဘလောက်အတိုင်းထားဒီအစိုးရအကောင့်ထဲဟိုပေါ်ပေးလာတာတွေ့ရလဲခင်ဗျာ
အဲကျွန်တော်တို့အပြစ်ခတ်ရေးစီးနေပတ်သက်လို့တောင်းဆိုခဲ့တာရင်းနော်ဒီတောင်းဆိုတဲ့လောက်တော့လက်တွေ့အကောင့်တွေဖိုးတာနေပါသေးတယ်အဲ့တော့ကျွန်တော်တို့တနိုင်ငံလုံးအပြစ်ခတ်ရေးစီးကိုကျွန်တော်တို့တောင်းဆိုခဲ့တာလည်းရှိပါတယ်ဒါပဲလို့ဒီဒေတာလိတ်ဟိုဆွေးနွေးနေကြတယ်လည်းကြားပါတယ်အဲ့ဘယ်လိုဖြစ်ဖြစ်လဲဒါပြည်ထောင်စုနဲ့ဖြည့်ရှင်းလို့ရမယ့်ကိစ္စမျိုးတွေကိုပြည်ထောင်စုနဲ့လျှို့ညီအောင်လေဆွေးနွေးပွဲတွေကိုဒါကြီးကြီးပြင်းပြင်းလေးဆွေးနွေးနိုင်ပိုကောင်းတဲ့သဘောတော့ကျွန်တော်တို့သုံးသပ်ပါတယ်
အခုတော့အစိုးရဘက်ကသက်ဆိုင်ရာတိုင်းဒေသလိုက်ပြည်နယ်ဒေသလိုက်ဆက်သွယ်ပြီးတော့ဆွေးနွေးဖို့လုပ်ကြပါလို့ဖိတ်ခေါ်ထားပေမဲ့တကယ်ကိုဟလာပြည်ပြည်လည်းလည်းချောချောမွေ့မွေ့ဖြစ်လာဖို့ဆိုရင်ဘယ်လိုနည်းတွေနဲ့လုပ်ရင်ပိုကောင်းမယ်လို့ဆရာတို့တွေးမိတာရှိပါလေ။အဲ
အစိုးရလည်းအစိုးရဘက်ကတော့သူတို့မှလည်းစီစဉ်စနစ်တရားရှိမှာပါ။အဲတော့ကျွန်တော်တို့ကတော့ဒီဆွေးနွေးပွဲလေးကိုနော်ကြည်ကြည်ကြံ့ကြံ့လေးဆွေးနွေးစီခြင်းပါလေ။အချင်းကိုတစ်မျိုး၊ဝါကိုတစ်မျိုးနော်၊ပရင်ကိုတစ်မျိုးဆွေးနွေးမိစာတော့ဒီပြည်ထောင်စုနဲ့တင့်လျော်တဲ့နော်အကုန်လုံးပါဝင်တဲ့နော်ပြည်တွင်းညီညွတ်ရေးကော်မတီတစ်ခုကိုဖွဲ့ပြီးကမှလေကော်မရှင်တစ်ခုကိုဖွဲ့ပြီးကမှကျွန်တော်တနိုင်ငံလုံးပြစ်ခတ်ရစေးတာမျိုးနှစ်ဖက်ယုံကြည်မှုကိုတိဆောက်တာမျိုးနဲ့လေအဲဘယ်တော့မှမတူတဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်ပြီးကမှဒီပြစ်ခတ်ရစေးဟာပြည်ထောင်စုရဲ့အပေါင်း60ကျော်ကာလစက်တနာကိုဘလို့ကျွန်တော်ရဲ့လက်ထက်မှာကျွန်တော်ဖြစ်ရမယ်ဆိုတဲ့ဥတီချက်လေးနဲ့ပေါ့ဗျာလေဘတူဆွေးနွေးမယ်ဖြစ်နိုင်ရင်တနိုင်ငံလုံးတိုင်းတာအကြီးအကျယ်ပြန့်ပြန့်ဆွေးနွေးနိုင်အောင်အများပါဝင်အောင်ဖွဲ့စည်းပေးမယ်ဆိုရင်တော့ကျွန်တော်ထင်တယ်အချိန်တိုအတွင်းမှာရနိုင်ပါတယ
်ဟုတ်ကဲ့ဟိုနိုင်ငံရေးအကျဉ်းသားပြန်လှုပ်ပေးတဲ့အပိုင်းနဲ့မှာရောအားရမှုရှိရလားခင်ဗ
ျနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတဲ့ဥစ္စာလေးကိုပြန်ကြည့်ရင်ကျွန်တော်တို့ကျင့်တတ်မှုနော်ဟိုအတိုင်းတာတစ်ခုထိမရပါဘူးအဲ့တော့ကျွန်တော်တို့ဟောဒီနိုင်ငံတော်သမ္မတကြီးဟာနော်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ကဏ္ဍလေးကိုလုပ်လိုက်တဲ့အခါမှာလေပြည်သူရဲ့မေတ္တာကိုပထမအချိန်ရခဲ့တယ်ဒုတိယအချိန်အားဖြင့်ပြည်သူတွေရောပညာရှင်တွေရောဟိုစာပေပညာရှင်ကအကုန်လုံးတောင်းဆိုကြတဲ့ဒီမြေဆုံဈေးကဒဏ်နဲ့ပတ်သက်လို့ရက်ဆိုင်လိုက်တဲ့အခါမှာပြည်သူရဲ့မေတ္တာကိုဒုတိယအချိန်ရတယ်တတိယအချိန်ကတော့ပြင်းကျုပ်အခါတော်နေ့မှာနိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုဆွတ်မယ်လို့ပြည်သူတွေကမေတ္တာပို့ပြီးတောင်းဆိုနေကြတဲ့ကာလလေးမှာနော်ညှို့မှန်းတလို့တပေးတာကိုမတွေ့ရတဲ့အခါမှာသမ္မတကြီးအနေနဲ့မေတ္တာပြေဝရဖို့ကျွန်တော်တို့ကစောင့်နေပြုတ်ကိုနေရဲဆိုတဲ့ဘောတော့ကျွန်တော်တို့တွေးတိုးကြတာပေါ့ဗျာ
ဟုတ်ကဲ့ဟိုဒီနေရာမှာပေါ့နော်ကျွန်တော်တို့ဒီသမရရဲ့အကြံပေးပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်အစိုးရသက်ဆိုင်ရာပုဂ္ဂိုလ်တွေကိုပဲဖြစ်ဖြစ်ပေါ့ဆက်သွယ်မေးမြန်းတဲ့အခါမှာအဲသူတို့ပြောတာကတိုင်းပြည်တည်ငြိမ်ရေးအဆင့်လိုက်တိုးတက်လာတဲ့အခါမျိုးမှာနိုင်ငံရေးအကျဉ်းသားတွေပို့ပို့ပြီးတော့ဟိုလှုပ်ပေးမယ်လို့ပြောကြတာရှိပါတယ်နိုင်ငံရေးအကျဉ်းသားအားလုံးလှုပ်ပေးတာဟာတိုင်းပြည်တည်ငြိမ်ရေးကိုထိခိုက်သွားနိုင်မယ်လို့ဒေါက်တာအီးမောင်တွေးမိပါလားခင်ဗ
ျကျွန်တော်တို့ပတ်သက်ယူဆတာကတော့နော်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာဟာတိုင်းပြည်တည်ငြိမ်ရေးကိုမထိခိုက်နိုင်ဘူးလို့ပဲကျွန်တော်တို့သုံးသပ်ပါတယ်ဘာလို့ဆိုရင်ကျွန်တော်တို့ကြံတွေးကြည့်ရင်လေယုံကြည်ချက်ကြောင့်ပြည်ထောင်စုကြီးကိုဖွဲ့စည်းတိုးတက်စေခြင်းလို့နိုင်ငံရေးအားဖြင့်နော်ပွင့်လင်းမြင်သာအောင်ယူဆတစ်ခုကိုစစ်စစ်မင်းမင်းတောင်းဆိုလာခဲ့ကြတဲ့ပုံကိုယ်တွေအကုန်လုံးဟာပြည်ထောင်စုကြီးကိုနော်ဒါဒီမိုကရေစီလမ်းကြောင်းကိုရောက်အောင်ဖွံ့ဖြိုးစေချင်အောင်ဆိုတဲ့စီရင်နာတွေပါကြပါတယ်။စိတ်ပေါင်းများစွာအကျဉ်းချခံနေကြတာကိုလည်းပြန်ကြည့်လို့ရှိရင်ပြည်သူတွေထွက်ပါမယ်။အဲဒါကြောင့်မို့လို့ကုလိုငင်းချမ်းမှုကိုဖျက်ဖြားနိုင်တယ်ဆိုတဲ့တာဇာစိတ်တွေကိုဖျောက်တင်ပါလေ။နိုင်ငံရဲ့အကျဉ်းသားတွေအကုန်လုံးကိုလှစ်ပေးပြီးကာမလေ။အကုန်လုံးရဲ့မေတ္တာကိုရယူခြင်းအပြင်မျိုးသားပြန်လည်ရင်ကြားစီရေးကိုရယူတင်ပါရင်